အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံကအနာသိန်းခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကို Facebook တံခါးအရေးယူဖို့ဝါရှင်တန်ဒေသစံတော်ချုပ်ဗုဒ္ဓဟူးနေ့မွန်လတနင်္ဂနွေကျော်မှာကြေညာလိုက်ပါတယ်။မိန်ကုံးအဖြစ်ဆိုလို့ဦးကျော်စံသားကတင်ဆက်ပေးထားပါတယ်
။ Give you an update on the latest regarding our response to the military coup in Burma. As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
သင်္ဃာစီဇံမီလက်ကျမှာဒီမနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆရာနာသိမ်းမှုနဲ့ပတ်သက်ပြီးကျွန်တော်ရဲ့နောက်ဆုံးဆုံးကြံကြတဲ့ပတ်သက်လို့ပြောကြားလိုပါတယ်။အလုံးစည်ကြတဲ့အတိုင်းဒီမနိုင်ငံဒီမိုကရေစီအစဉ်ပြုကြမှုအပေါ်တိုက်ခိုက်ခံရခြင်းဟာကျွန်တော်နိုင်ငံရဲ့ပါတီမြေဆုံးကအလေးနဲ့ထားတဲ့အကျဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဟာဒီအရေးကိုအထူးစိတ်ဝင်စားတဲ့အထက်သို့တော်အမတ်မကော်နယ်တို့အဖွဲ့နဲ့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပြီးသူတို့ရဲ့တန်ဖိုးရှိရဲ့ယူဆတွေကိုကျူဆူလက်ခံပါတယ်ကျွန်တော်တို့ဟာကဘာတလွတ်မိတ်ဆွေတွေအထူးသဖြင့်အင်ဒိုပစိဖိတ်ဒေသကနိုင်ငံတွေနဲ့နှိကပ်စွာပူးပေါင်းဆောင်ရွက်ပြီးအခုမြန်မာနိုင်ငံမှာဖြစ်ပျက်နေမှုပေါ်သံတမန်နီးယားချင်းထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကိုလုပ်ဆောင်ခဲ့ပါတယ
် A strong and unified message emerging from the United States has been essential in our view to encourage other countries to join us in
မြန်မာပြည်ကသူစီရခိုင်မာပြတ်သားပြီးတစုတစုရဲ့ထွက်လာတဲ့သတင်းစကားဟာမရှိမဖြစ်လိုအပ်ပါတယ်။ဒါဟာတခြားနိုင်ငံတွေလက်တွဲပါဝင်လာပြီးဒီမိုကရေစီလမ်းကြောင်းကိုချက်ချင်းပြန်လှည့်ဖို့ဖိအားပေးတဲ့နေရာမှာအဓိကကျပါတယ်။ပြီးခဲ့တဲ့ပတ်ကမြန်မာပြည်ကသူဟာကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းခိုင်မာပြတ်သားတဲ့ကြေညာချက်ထုတ်ပြန်လုပ်ဆောင်နိုင်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေကောက်မွန်လာစေဖို့ကဘာကြီးကအဖြစ်လုဆောင်မှန်အောင်အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှထိပ်သွေးဆောင်ရွက်ချက်အစ်စ်တွေလုဆောင်သွားမှာဖြစ်ပါတယ်
။ Today I again call on the Burmese military to immediately release the democratic political leaders and activists and that they're now detained including Aung San Suu Kyi and she is and also Win Myint
ဒီကနေ့မှာတော့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုလိုက်ပါတယ်ဒီမိုကရေစီနိုင်ငံရေးခေါင်းဆောင်တွေတက်ကြွမှုရှာသူတွေဒေါန်ဆန်းစုကြည်နဲ့သံတမန်ဦးဝင်းမြင့်အပါအဝင်အထူးထင်းချင်းခံရသူတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်စစ်တပ်အနေနဲ့အာဏာကိုဆုံးဖြတ်ရမယ်နိုဝင်ဘာ7ရက်နေ့ရွေးကောက်ပွဲမှာဖော်ပြခဲ့ကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားရမယ်အာဏာသိမ်းစီခေါင်းဆောင်တွေပေါ်ထိရောက်မှုရှိစေမဲ့လူရည်တွေကိုကြီးညာပါမယ်အမေရိကန်ပြည်ထောင်စုမှရှိနေတဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိသောမြန်မာအစိုးရရဲ့ငွေရင်းအမြင့်တွေကိုမြန်မာစစ်တပ်အနေနဲ့မတော်မတရားရယူမှုပြစ်ပင်လို့ဆောင်သွားပါမယ
် And today I've approved a new executive order excuse me a new executive order enabling us to immediately sanction the military leaders
ဒီအနာဒိန်ခေါင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအနိကမြောက်စုဝင်တွေကိုချက်ချင်းဒဏ်ခတ်ဖို့ထောက်ချိုးရေးအမိန့်တရကျွန်တော်လက်မှတ်ရေးထိုးလိုက်ပါတယ်ဘယ်သူတွေကိုပြစ်မှတ်ထားမယ်ဆိုတာကိုတော့ဒီတင်ပါအတွင်းစစ်စစ်ရွေးချယ်သွားမှာပါ။ဒီပါပုဂံတွေကိုတင့်ကျက်စွာထိန်းချုပ်သွားပါမယ်။အမေရိကန်မှာရှိနေတဲ့မြန်မာအစိုးရရဲ့ပိုင်ဆိုင်မှုတွေကိုချုပ်ထိန်လိုက်မှာဖြစ်ပါတယ်။တချိန်ထဲမှာပဲကျမရေးဆောင်ချက်မှုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးရှိစေမဲ့စီးပွားရေးလုပ်ငန်းများကိုတော့ဆက်လက်လုပ်ဆောင်သွားမှာပါ။
And finally as protests grow violence against those asserting their democratic rights is unacceptable and we're going to keep calling it out. The people of Burma are making their voices heard and the world is watching.
သူတို့နဲ့ဒီလူတွေရဲ့စံကျင်စနပြပွဲတွေကြီးထွားလာတာနဲ့အမျှသူတို့ရဲ့ဒီမိုကရေစီအခွင့်အရေးကိုအကြမ်းဖက်ညှဉ်းပန်းခဲ့ရင်လက်ခံလိမ့်မယ်မဟုတ်ပါဘူး။ဒါကိုကျွန်တော်တို့ထက်သက်တယ်လဲတောင်းဆိုသွားမှာဖြစ်ပါတယ်။ဒီမှာဒီလူတွေဟာသူတို့ရဲ့စံနာကိုဖော်ထုတ်နေကြပြီးဒါကိုကဘာကစမ်းကြည့်နေပါလဲ။ဒီအထုပ်မှုမှာပူပေါင်းပါဝင်ရဖို့နိုင်ငံတကာကိုလည်းတန်ကြား